ဗုဒ္ဓရေးအတိုင်းတင်ဆက်နေကြကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာအဖြစ်များတဲ့အပူပိုင်းဒေသယောဂါတွေအကြောင်းအပူပိုင်းဒေသဆေးပညာဆိုင်ရာကျွမ်းကျင်သူတဦးနဲ့ဆွေးနွေးမေးမြန်းပြီးကိုသားညွန့်ဦးကအခုလိုတင်ဆက်ထားပါတယ်။
WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကမ္ဘာ့ခါလုပ်ပြီးတော့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေနဲ့ကျန်းမာရေးအဖွဲ့စီတာဝန်ရှိသူတွေဟာကမ္ဘာမှာလစ်လျူပြုပစ်ပယ်ခံထားရတဲ့အပူပိုင်းဒေသယောဂါတွေနဲ့ပတ်သက်လို့ဒီကမ္ဘာလုံးဆိုင်ရာတိုက်ဖျက်ရေးအစီအစဉ်တက်ကိုရေးဆွဲဖို့ရာပြီးခဲ့တဲ့ဧပြီလ19ရက်နေ့ကဂျနီဗာမြို့မှာဆွေးနွေးတိုင်ပင်ခဲ့ကြပါတယ်။ဒီကမ္ဘာလုံးလူဦးရေရဲ့6ပုံ2ပုံဖြစ်တဲ့လူပေါင်းခန့်မှန်းကြီး1ဘီလီယံဟာဒီအပူပိုင်းယောဂါတစ်မျိုးမဟုတ်တစ်မျိုးကိုရရှိခံစားနေရတယ်လို့ဒီအစည်းအဝေးကြီးမှာတင်ပြခဲ့ကြပါတယ်။ဒီယောဂါအများစုဟာဆင်းရဲမွေးတေမှုနဲ့ဆက်ဆက်နေပြီးတော့ရေလုံလောက်မရရှိတာ၊နောက်ပတ်ဝန်းကျင်တန်ရှင်ရေးအစီအမံအားနည်းတာတွေနဲ့ဆင်းရဲသားတွေအတွက်ဥယျာဉ်တည်ကျမရှိတာတွေကြောင့်ကပ္ပားပိုးတွေကဆင်းပြန့်နှံ့ကူးစက်ကြတာဖြစ်ပါတယ်။တစ်ချိန်တုန်းကတော့ဒီအပူပိုင်းယောဂါတွေကိုဒီကမ္ဘာလုံးမှာအကြီးအကျယ်စီမံချက်တွေလုပ်ပြီးတော့ယောဂါတက်ဖြစ်ရေးတွေလုပ်ခဲ့တာကြောင့်အောင်မြင်မှုတွေရခဲ့ပေမဲ့လို့နောက်ပိုင်းမှာအများပြည်သူစိတ်ဝင်စားမှုနည်းလာရကနေပြီးတော့ဒီယောဂါတွေရဲ့ပြန့်နှံ့မှုဟာစိုးရိမ်စရာပြန်ဖြစ်လာရတယ်လို့ဆိုပါတယ်။ကျွန်တော်မြန်မာနိုင်ငံဟာလည်းကမ္ဘာအပူပိုင်းဒေသတွေမှာပါဝင်တော့မြန်မာပြည်သူတွေဟာဒီအပူပိုင်းယောဂါတွေတခုမဟုတ်တခုခံစားရပြီးတော့ပြန့်နှံ့မှုဟာလည်းများနေတယ်လို့သိရပါတယ်။အဲဒီတော့ထိုင်းနိုင်ငံမဟီဒေါ်စေတက်ကတူအပူပိုင်းဒေသဆေးပညာရပ်ဆိုင်ရာမဟာဝိဇ္ဇာရခဲ့တဲ့ဒေါက်တာသိန်းစီကိုမြန်မာနိုင်ငံတွင်းကအပူပိုင်းဒေသယောဂါတွေနဲ့ဆက်နွယ်ပြီးတော့မေးမြန်းကြည့်ပါတယ်။ဒေါက်တာသိန်းစီကမြန်မာနိုင်ငံမှာအဖြစ်များတဲ့ဒီအပူပိုင်းယောဂအမျိုးအစားတွေကိုအရင်ဆုံးဒီပြောပြပေးပါလား
။နံပါတ်1ကတော့နှစ်ခြားယောဂမလေးရီးယားပေါ့နော်။နောက်တစ်ခုကတူးလင်တူွေယောဂ။နောက်တစ်ခုကတော့လက်ဘရိုစီ။နောက်ပြီးတော့ TB ယောဂပေါ့နော်။နောက်ချင်းချီတော်ယောဂတွေအဖြစ်များပါတယ်။ဒီမှာဒီမှာဒါအဖြစ်များတဲ့အပူပိုင်းဒေသယောဂတွေပေါ့နော်။ဗမာပြည်ရဲ့နံပါတ်1အန်တဲအကြီးဆုံးကျန်းမာရေးစက်တနာကဒါနှစ်ခြားယောဂပါပဲ။2003ခုနှစ်သင်းရဆိုရင်ဒီမှာတနိုင်ငံလုံးမှာတစ်နှစ်ကိုနှစ်ခြားယောဂဖြစ်တဲ့သူပေါင်းက9သိန်းကျော်ရှိတယ်။ကျမ်းမာရေးဌာနကိုလာပြီးကုသတဲ့စာရင်းရပါတော့။အဲ့ဒီနှစ်မှာပဲနှစ်ဖြားယောဂါကြောင့်တည်ရတဲ့သူက2500လောက်ရှိတယ
်။ဒါဆိုလို့ရှိရင်ဒီနှစ်ဖြားယောဂါကမြန်မာနိုင်ငံရဲ့ဘယ်နေရာတွေမှာအဖြစ်များတယ်။နောက်ပြီးတော့ဒီနှစ်ဖြားယောဂါတက်ဖြစ်ရေးမှာမြန်မာနိုင်ငံမှာဘယ်လိုအခြေအနေမျိုးကအတားအဆီးတွေဖြစ်နေလဲဆိုတာပြောလို့ရမှာခင်ဗျ
။နှစ်ဖြားယောဂါဖြစ်တဲ့ဒေသတွေကကျွန်တော်တို့မြန်မာပြည်မှာဆိုရင်ဒီနယ်စပ်ဒေသမှာပိုပြီးအဖြစ်များတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်။ပြဿနာကနယ်စပ်ဒေသတွေမှာတည်ငြိမ်မှုမရှိဘူး။ကျမရေးတောင်းလျှောက်မှုကလည်းတခြားဒေသရဲ့ဆိုင်ရင်နေပါတယ်ပေါ့နော်ဒီနေရာလေးကြောက်မှုလို့ကျွန်တော်တို့ငကြယောဂါကာကွယ်ရေးတိုက်ဖြတ်ရေးမှာတော့ဒီနေသက်ဒေသမှာတော့တခြားဒေသရဲ့ဆိုင်တော့အားနည်းတော့ကျွန်တော်တွေ့ရတယ
်ဒီအပူပိုင်းယောဂါတွေကဒီဖွံ့ဖြိုးဆဲနိုင်ငံတွေမှာအဓိကဖြစ်နေတာလားတခြားဒီဖွံ့ဖြိုးပြီးနိုင်ငံတွေမှာရောတွေ့ရလားခင်ဗ
ျတကယ်တော့ဒီယောဂါတွေကကျွန်တော်တို့ဖွံ့ဖြိုးဆဲနိုင်ငံတွေပေါ့နော်တတိယကမ္ဘာနိုင်ငံတွေမှာဖြစ်ပွားတဲ့ယောဂါတွေဆိုကြဒီကျွန်တော်တို့ဒီအမေရိကတို့ယူရိုတို့ပါဒါဒီယောဂါတွေကမရှိတဲ့လောက်ရှားပါပါပြီအမှတ်ဆိုရင်ဒီအမေရိကန်နိုင်ငံမှာဆိုရင်ဒီမလေးနဲ့ပတ်သက်ပြီးဒီမှာဖြစ်ပေါ်တဲ့နှုံးကဟိုတစ်နှစ်မှမလေးရဖြစ်တဲ့သူက1000ပတ်ဝန်းကျင်လောက်ပဲသူတို့တွေ့ရတယ်။ဒီလူတွေကလည်းဒီမှာဖြစ်တာမဟုတ်ဘူး။တခြားတိုင်းပြည်တွေအေရှားကိုသွားလေတယ်ပြန်လာတယ်။ Caribbean country တွေပြန်သွားလေတယ်ပြန်လာတယ်။အဲ့ဒါတွေတင်လာတဲ့မလေးရောပေါ့နော်သူတို့ import တွေမလေးရောလို့ခေါ်တာပေါ့ဒီမှာတော့
ဒီမြန်မာနိုင်ငံမှာဒီအဖြစ်များဆုံးအပူပိုင်းယောဂါကပြားတို့တွေ့လို့တကွေးတို့အပြင်အခြားအပူပိုင်းယောဂါတမျိုးမျိုးပေါ့ဘယ်လိုယောဂါတွေကဖြစ်များလဲခင်ဗျ။
တခြားဖြစ်တဲ့ယောဂါတွေကစင်ချီတော်ယောဂါပေါ့နော်နောက်တစ်ခုကတော့ညက်ခန်းဆက်ယောဂါပေါ့နော်စင်ချီတော်ယောဂါကတော့ကျွန်တော်တို့မြန်မာပြည်မှာဆိုရင်မြန်မာပြည်အလဲပိုင်းစကိုင်းတို့ချွေဘိုးအဲ့သဝဉ္ဇဉ်ဒေသတွေပါပိုပြီးအစ်စ်များတာတွေ့ရတယ်တခြားဒေသတွေမှာလည်းဖြစ်ပါတယ်ကျွန်တော်တို့ညက်ခန်းဆက်ယောဂါကကျွန်တော်အပူပိုင်းဒေသတွေမှာပိုပြီးဖြစ်နေတာမြန်မာပြည်အလဲပိုင်းပေါ့နော်ဒါကြောင့်တော့ညက်ခန်းဆက်ယောဂါကကျွန်တော်ရေကောင်းရေသာမသုံးသွင်းနိုင်လို့ဖြစ်ရတဲ့ပြဿနာကိုမြန်မာပြည်အလဲပိုင်းကရေရှားတယ်ရေကောင်းကောင်းမသုံးနိုင်ဘူးညက်ခန်းဆက်ယောဂါဖြစ်တဲ့နှုံးကပိုများတယ်ခင်ဗ
ျဒီအပူပိုင်းယောဂါတွေကြောင့်တိုင်းပြည်အတွက်ရောဒီကျမကြီးကိစ္စပြေအခြားထိခိုက်မှုတွေရှိသေးလားခင်ဗ
ျဒီယောဂါတွေကဆင်းရဲတဲ့ဒီတက်ရက်ကဘာနိုင်ငံတွေမှာဖြစ်များတယ်ဒီတက်ရက်ကဘာနိုင်ငံတွေကလည်းဒီယောဂါဖြစ်စည်းတဲ့အတိုင်းကြောင့်ပိုပြီးဆင်းရဲတယ်မုံလုံးဆက်ကူကပုံစံမျိုးဖြစ်နေရပါလေဒါမှမဟုတ်ဒီတက်ဆိုင်ရာအဆိုးအာတွေရောတခြားအလူရှင်နိုင်ငံတွေရောပူးပေါင်းပြီးတော့ဆောင်ရွက်မှသာလေဒီယောဂါကြောင့်ဖြစ်လာရတဲ့တခြားဒီဒေသဆိုးကျိုးတွေကလည်းကျွန်တော်တို့ကာကွယ်နိုင်နေပါတယ
်ဒါကတော့အပူပိုင်းဒေသစေပညာဆိုင်ရာကျောင်းကျင်သူဒေါက်တာသိန်းစီပြောသွားတာပါဒီအပူပိုင်းယောဂါဟာကျွန်တော်တို့အာရှပါတယ်မဟုတ်ပါဘူးအာဖရိကတိုက်နိုင်ငံတွေမှာပိုဆိုးတယ်လို့ပြောကြပါတယ်အထူးသဖြင့်ဆိုရင်ကပ္ပားပိုးကောင်တွေတန်ကောင်တွေတုတ်ကောင်တွေကြောင့်ယောဂါအမျိုးမျိုးရပြီးတော့နောက်ပိုင်းမှာခန္ဓာကိုယ်ပြည့်ရင်းတာပတ်သက်မဆွမ်းဖြစ်သွားတာတွေအထူးရှိပြီးတော့ဒီကတစ်ဆင့်ဆင်းရဲမွေးတေမှုကိုပြန်ပြီးတော့အားပေးသလိုဖြစ်နေတယ်လို့လည်းကျွမ်းကျင်သူပညာရှင်တွေကပြောပါတယ် ဆင်းရဲတာကနေပြီးတော့ရတဲ့ယောဂနောက်ဒီယောဂကနေပြီးတော့ဆင်းရဲမွေးတေမှုကိုတဖန်ပြန်ပြီးတော့ဖြစ်စေတာကြောင့်ဒီအပူပိုင်းယောဂတွေကိုဆင်းရဲမွေးတေမှုရဲ့ယောဂလို့တော့အချို့ပညာရှင်တွေကသုံးနှုန်းကြတာသိထားမိပါတယ်ခင်ဗျာဒီပတ်ကျွန်မရေးစီစဉ်ဒီမှာရနာပါစီတော်ရှင်အားလုံးကျွန်မရှင်လန်းနိုင်ပါစေခင်ဗျာကျွန်တော်စားညို့ပါ